Ukraine ကိုလက်သက်တင့်ကားတွေပေးဖို့အတွက် Germany ကမဆုံးဖြတ်နိုင်နဲ့ဖြစ်နေတာအတွက်ဥရောပဒေသကတာဝန်ရှိသူတွေကဝမ်းဝမ်းပြီးတော့ဝေဖန်လိုက်ကြပါပြီ။လက်တင်နိုင်ငံခြားရေးဝန်ကြီး Edgar Rinkevicius လစ်သူရေးနီးယားနဲ့ Estonia နိုင်ငံခြားရေးဝန်ကြီးတွေနဲ့သူအနေနဲ့ Ukraine ကိုအခုပဲဒီတင့်ကားတွေပေးဖို့တောင်းဆိုကြောင်း Germany ကိုပြောပါတယ်။ဒီလိုပေးရတာဟာ Ukraine ကိုရန်လုံးနေတဲ့ Russia ရဲ့လုပ်ရတွေရပ်ဆိုင်းဖို့ Ukraine အတွက်အထောက်အကူဖြစ်စေမယ့်အပြင်ဥရောပဒေသပြန်လည်ငြိမ်းချမ်းမှုရအောင်လည်းလုပ်ပေးနိုင်တယ်လို့ပြောပါတယ်။ဂျာမနီကဥရောပဒေသမှာအင်အားကြီးတဲ့နိုင်ငံဖြစ်နေဦးဆောင်နေတာကြောင့်ဒါဟာဂျာမနီမှာတာဝန်ရှိတယ်လို့လည်းပြောပါတယ်။ Estonia ဝန်ကြီးချုပ်ကဟာကဲလတ်ကလည်း Ukraine ကိုလက်နက်တွေအများပြားအမြန်ထပ်ပြီးတော့ပို့ဖို့တောင်းဆိုလိုက်ပါတယ်။ပိုလန်နိုင်ငံခြားရေးဝန်ကြီးကလည်းတင့်ကားတွေကိုအခုချက်ချင်းပို့ပေးဖို့အတွက်တိုက်တွန်းပါတယ်။Ukraine တွေတွေးမြင်ကြနေရတာအမှန်တကယ်ဖြစ်ပြီးတော့ Germany ကတင့်ကားတွေပို့ဖို့နှောင့်နှေးနေပို့ပြီးခံစားရမယ်လို့ပြောပါတယ်။ Ukraine သမ္မတ Volodymyr Zelensky ရဲ့အခြေခံအကြံပေး Mikhail Podolyak ကတော့မဟာမိတ်နိုင်ငံတွေကစီးကူညီပေးဖို့အတွက်နှောင့်နှေးနေတာအတွက်စိတ်ပျက်တယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲ Ukraine တပ်တွေဟာ Germany တို့ Left 2တိုက်ခိုက်ရေးတုံတင့်ကားတွေကိုအသုံးပြုဖို့အတွက်ပိုလန်မှာစပြီးတင်နန်းတက်နေပါတယ်လို့ Ukraine ကာကွယ်ဝန်ကြီးကပြောပါတယ်။